ကိုရီးယားကမြန်မာနိုင်ငံမှာတန်ယုံဖွင့်ထားပေမဲ့မြန်မာနိုင်ငံကမြောက်ကိုရီးယားမှာတော့တန်ယုံဖွင့်မထားတာဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုလိုက်နာဆောင်ရွက်တာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာသံမတ်ကြီးဦးအောင်လင်းက VOA ကိုပြောပါတယ်။အဲဒီတော့မြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးအခြေအနေနဲ့ပတ်သက်လို့သံမတ်ကြီးကိုစတင်မေးမြန်းရမှာသူကအခုလိုစပြောပါတယ
်။ကျွန်တော်တို့မြန်မာနိုင်ငံနဲ့မြောက်ကိုရီးယားလို့ခေါ်တဲ့ကိုရီးယားဒီမိုကရေစီသီတူသမရနိုင်ငံကစံတမာဆက်ဆွဲရှိပါတယ်။တို့ရတွင်မြောက်ကိုရီးယားနိုင်ငံမျိုးတော့ရှင်ရမ်းမှာတော့မြန်မာဆိုင်ယုံဖွင့်နေတာရှိခြင်းမရှိပါဘူး။မြောက်ကိုရီးယားနိုင်ငံဆိုင်ရာမြန်မာစာမကြီးကိုတော့တရုတ်ပြည်သူသမရနိုင်ငံဆိုင်ရာမြန်မာစာဆိုင်ယုံကနေပြီးတော့တွဲပြီးတော့တာဝန်ထမ်းဆောင်ပါတယ်။ဒါကြောင့်မို့မြောက်ကိုရီးယားနိုင်ငံမှာကျွန်တော်တို့ဆိုင်ယုံရှိပါဘူးခင်ဗျာ
။ဟုတ်ကဲ့မြောက်ကိုရီးယားနဲ့အဲတန်တမန်ကြီးဆက်ဆက်ရေးကြတော့အခုဘယ်လိုမျိုးအနေထားရှိပါလဲရှင်
။ဟောနိုင်ငံတကာဆက်ဆံရေးမှာမြန်မာနိုင်ငံကကျွန်တော်တို့ရဲ့နိုင်ငံသားရဲ့ဝါဒကိုကောက်ထက်ပေါ်တဲ့နေရာမှာနိုင်ငံအားလုံးနဲ့ရှင်းရှင်းလင်းလင်းရဲ့ဆက်ဆံရေးကိုတည်ဆောက်မယ်ဆိုတဲ့နိုင်ငံသားရဲ့ဝါဒကိုကောက်ထက်ပေါ်မှာဖြစ်ပါတယ်။ဒါကြောင့်မို့မြောက်ကိုရီးယားနိုင်ငံအနေနဲ့တော့လည်းသမားနိုင်ငံနဲ့တာမန်ဆက်သွယ်ပြုလုပ်ဆင်ပါတယ်ဆိုတော့သူတို့ကမ်းလှမ်းတဲ့ဟာကိုကျွန်တော်တို့လည်းတုံ့ပြန်တဲ့အနေနဲ့တာမန်ဆက်သွယ်ထောင်ခဲ့ရင်ဖြစ်ပါတယ်။ထီထောင်ခဲ့ခြင်းဖြစ်ပါတယ်ဆိုတဲ့ဟာကလည်းပြောရမယ်ဆိုလို့ရှိရင်တော့1983ခုနှစ်မှာကျွန်တော်တို့ဖြစ်ရတစ်ခုဖြစ်ခဲ့ပါတယ်။ဒီဖြစ်ရတစ်ခုကြောင့်ကျွန်တော်တို့ကမြောက်ကိုရီးယားနဲ့တာမန်ဆက်သွယ်ထပ်ခဲ့ပါတယ်။ဆိုရတဲ့2000ခုနှစ်နောက်ပိုင်းမှာသူတို့ဘက်ကနေပြီးတော့တန်တမာဆက်သွယ်ကျန်တဲ့စတင်ကိုကမ်းလှမ်းခဲ့တာကိုကျွန်တော်တို့တုံ့ပြန်နေနေနဲ့တန်တမာဆက်သွယ်ကျန်တဲ့စတင်ကိုဖြစ်ပါတယ်
။အခုအဲ့တော့မြောက်ကိုရီးယားတန်မတ်ဆင်းကတော့မြန်မာနိုင်ငံမှာရှိနေတာပေါ့နော်
။ဟုတ်ပါရဲ့
။အဓိကအဲ့တော့ဒီမြန်မာဘက်ကမစ်ရှင်ကမြောက်ကိုရီးယားမှာသွားပြီးမထားရဲ့အကြောင်းညာရောဘာကြောင့်မှလဲရှင်
။မထားရတဲ့အကြောင်းညာရောနှစ်နိုင်ငံဆက်ဆံရေးမှာဆိုလို့ရှိရင်ဒီတန်တမာဆက်သွယ်ကလွယ်လို့ဒီဘဝနဲ့ပတ်သက်ပြီးတော့လည်းအခုဆက်ဆံရေးမှာမရှိတော့ပါပဲမရှိဘူးဆိုတဲ့ဟာကလည်းအားလုံးသိရတဲ့အတိုင်းပဲကုလသမဂ္ဂကလုံခြုံရေးကောင်စီအနေနဲ့တော့မြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့စမှတ်ထားတဲ့ဒီဘဝရဲ့ပိတ်ဆို့မှုတွေရှိပါတယ်ဒီဘဝရဲ့ပိတ်ဆို့မှုတွေကိုနိုင်ငံအားလုံးအနေနဲ့တော့လိုက်နာဖို့ဆိုတဲ့ဟာကိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဖုံးပြချက်တွေနဲ့စမှတ်ထားတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ကလည်းကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအနေနဲ့ဒီနိုင်ငံနဲ့ပြုလုပ်ထားတဲ့စီးပွားရေးဆက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့ဒီကျွန်တော်တို့ဆောင်ရွက်ခြင်းမရှိပါဘူးဆိုတဲ့ဟာတော့အဲဒါကြောင့်မို့မြောက်ကိုရီးယားနိုင်ငံမှာစံရုံးဖွင့်ထားခြင်းမရှိခြင်းဖြစ်ပါတယ်။ဒီနှစ်နိုင်ငံကပြည်သူတွေကလည်းနှစ်နိုင်ငံကြားမှာသွားလာတဲ့ဟာလည်းဒီလောက်လည်းများပြားခြင်းမရှိတဲ့အတွက်ကြောင့်ဖြစ်ပါတယ်။
အခုအဲ့တော့ပြီးခဲ့တဲ့အပတ်ကအမေရိကန်နိုင်ငံသားရေးဝန်ကြီးထလဆန်နဲ့ဒီအာဆီယံနိုင်ငံသားရေးဝန်ကြီးတွေတွေ့တဲ့နောက်မြန်မာဘက်ကလည်းအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းနဲ့တက်ရောက်တဲ့ခါကျတော့အဲ့ဒီမှာဒီမြောက်ကိုရီးယားကိစ္စနဲ့ပတ်သက်ပြီးရောဒီအမေရိကန်ဘက်ကသူတို့ဘယ်ချက်တွေကိုအာဆီယံဘက်ကလုပ်ပေးနိုင်မလဲဆိုတဲ့အပိုင်းဆွေးနွေးတဲ့ခါမှာဒီမြောက်ကိုရီးယားနဲ့တန်တမန်ကြီးရှော့ချဖို့ကိစ္စလို့နောက်မြောက်ကိုရီးယားနဲ့စီးပွားရေးဆက်ဆံရေးကုန်တယ်မှုတွေကိုနောက်ပိတ်ဆို့ဖို့ပေါ့နော်သူတို့ဒီတိုက်တွန်းတာမျိုးတွေလည်းရှိခဲ့တော့ဒီပေါ်မှာရောတန်မတ်ကြီးတို့သဘောထားတွေဘယ်လိုရှိပါလဲရှင
်ကောင်းပါပြီဒီစီးပွားရေးဟာဆီယံနိုင်ငံသားရဲ့ဝန်ကြီးများနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးတို့ရဲ့တွေ့ဆုံတဲ့စီးပွားဖြစ်ပါတယ်အမေရိကန်ဆိုရတက်တက်ရောက်ပြီးတဲ့နောက်ပိုင်းပထမဆုံးတွေ့တဲ့နိုင်ငံသားရဲ့ဝန်ကြီးဆင်စီးပွားဖြစ်ပါတယ်အဲ့ဒီစီဝေးမှာဒီဒေသဆိုင်ရာကိစ္စတွေကိုဆွေးနွေးတဲ့အခါမှာမြောက်ကိုရီးယားဟာနိုင်ငံကိစ္စလည်းပါပါတယ်။မြောက်ကိုရီးယားနိုင်ငံကိစ္စပါတဲ့နေရာမှာအမေရိကန်နိုင်ငံကမြောက်ကိုရီးယားနဲ့သူ့အနေနဲ့ဝန်ကြီးဆိုင်နေရတဲ့ကိစ္စတွေသူပြောတယ်။ပြောတဲ့နေရာမှာသူကနေပြီးတော့ဆက်လက်ပြီးတော့ဆောင်ရွက်သွားမယ့်ကိစ္စတွေကိုအာဆီယံနိုင်ငံတွေကိုမိတ်ဆွေနိုင်ငံတွေနဲ့သတ်မှတ်ပြီးတော့သူတို့ဘက်ကနေပြီးတော့ထောက်ခံပေးပါလို့ပြောတာရှိပါတယ်။အဲ့ဒီမှာမြောက်ကိုရီးယားနိုင်ငံအပေါ်ကိုကုလသမဂ္ဂမှာလည်းလုံခြုံရေးကောင်စီမှာသူတို့ဆုံးဖြတ်ချက်တွေပူဇော်နေတဲ့ကိုတင်မရှိပါတယ်တင်ပြီးတော့ဒီဆုံးဖြတ်ချက်ပူဇော်နေကိုအတည်ပြုပြီးတဲ့ခါကျရင်ဖြစ်ပေါ်လာမယ့်ဟာတွေဒီဆုံးဖြတ်ချက်တွေကိုလည်းအာဆီယံနိုင်ငံတွေကနေပြီးတော့ဆက်ဆံပေးပါလို့သူကပြောပါတယ်ဒီမှာနိုင်ငံကတော့ခင်ကဆုံးဖြတ်တဲ့ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုလည်းတိုက်နာပါမယ်ဆိုပြီးတော့ခတိကိုပေးတာပြီးဖြစ်ပါတယ်။ဒါကြောင့်မို့ ဆာမဲ့ဆုံးဖြတ်ချက်အသက်တွေကိုဆက်မှတ်ပြီးတဲ့အခါကျရင်လည်းဆုံးဖြတ်ချက်အသက်တွေပေါ်မူတည်ပြီးတော့ကျွန်တော်တို့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်ဒီဖြစ်မယ်ဆိုလို့ရှိရင်တော့ဖွဲ့ဝင်တွေကနိုင်နာဖို့တာဝန်ရှိတယ်ပဲအင်းကျွန်တော်လည်းနိုင်နာဖို့ရှိပါမယ်
နောက်ဆုံးချက်ကတော့ဒီအခုမြောက်ကိုရီးယားရဲ့ချင်းချောက်မှုကိစ္စကိုမြန်မာနိုင်ငံဘက်ကရောဘယ်လိုသဘောထားရှိပါလဲရှင်
။မြန်မာနိုင်ငံရဲ့ရည်ရည်ချက်ကတော့ဟိုရှင်းနေပါပဲ။မြောက်ကိုရီးယားနိုင်ငံကကုလသမဂ္ဂဖွဲ့ဝင်နိုင်ငံဖြစ်တဲ့အမည်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုလိုက်နာဖို့လိုအပ်ပါတယ်ဆိုတဲ့ဟာကိုအခင်ကလည်းပြောပါတယ်။ဒီခုလည်းပြောပါတယ်။တောင်းလည်းပြောဖို့ရှိပါမယ်။မြန်မာနိုင်ငံဆိုလို့ရှိရင်လည်းကုလသမဂ္ဂဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်ကြောင့်ဒီလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုဆက်မှတ်ထားတဲ့ဟာကိုလိုက်နာပါတယ်ဆိုတဲ့ဟာကိုလည်းဖြတ်ဖြတ်သားသားပြောခဲ့ပါတယ်။ဆန်တဲ့နိုင်ငံတွေကိုလည်းလိုက်နာဖို့ညွှန်လင့်ပါတယ်ဆိုတဲ့ဟာကိုပြောခဲ့ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုပြောပါ